်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းတပ်ဖွဲ့ဌာနချုပ်အနီးမှာဒီကနေ့မနက်၈နာရီကနေနေ့ကင်း၁၂နာရီထိတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသအတွင်းမှာအစိုးရဘက်ကတပ်အင်အားတွေတိုးချဲ့ချထားလာတယ်လို့ရှမ်းတပ်ဖွဲ့ဘက်ကပြောပါတယ်။ရွေးကောက်ပွဲကျင်းပဖို့တလလောက်သာလိုတော့တဲ့အချိန်မှာအခုလိုတိုက်ပွဲဖြစ်ပွားတာကြောင့်ရွေးကောက်ပွဲကိုထိခိုက်လာနိုင်တဲ့အခြေအနေရှိတဲ့အကြောင်းသုံးသပ်ထားတာကိုနားဆင်ရမှာပါ။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်ကျေးသီးမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့ဌာနချုပ်ဝါဟိုင်းအနီးမှာဒီရက်ပိုင်းအတွင်းအစိုးရဘက်ကတပ်အင်အားတွေတွန်းမြင့်ချထားကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်ဒီကနေ့မနက်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါဒီနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို SSPP SSA မြောက်ပိုင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းလာကအခုလိုပြောပါတယ
်ဖြစ်ကြာအင်မနက်ရှင်းနိုင်ကနေပြီးတော့ဆက်နနိုင်ဝင်ချင်တယ်ပြောတော့မချူမြောက်နဲ့အရင်တို့ဖယ်ခိုင်းတဲ့နေရာလေကျွန်တော်တာဆန်ဘူးကတော့အဲ့ဒီနေရာတဝက်ပါကျွန်တော်ကနားအဆုံးနဲ့ဆိုရင်ဆယ်မိုင်ဝင်ချင်တော့ဝရှိတယ်အဲ့ဒီတဝက်မှာတို့လောက်ရှားထားတာအဲ့ဒီရင်အားတရာခဏရှိတယ်လေမနေ့ကအဲ့ဒီကာလီထက်ကနေပြီးတော့ရင်အားနေရာကျော်လောက်ထပ်လာပြီးတော့ကျွန်တော်တက်စခန်းကိုတို့ကဝင်ဝင်ရတိုက်တယ်လေအခုလဲကြိုချာကြိုချာအမှုတော့ရှိနေသေးတာပဲ
ဝဟိုင်းဌာနချုပ်အနောက်ဖက်ကျေးစီမြို့နယ်အတွင်းမှာလဲအစိုးရဘက်ကတပ်အင်အားတွေတွန်းမြင့်ချထားတယ်လို့ပြောပါတယ
်အဲ့ဒီကျေးစီမြို့နယ်ဆက်လက်သူတို့ဟိုရှိတယ်လေနောက်ကျွန်တော်အဲ့ဒီဝမ်ဟိုင်းနာကကျူမခေါင်းနောက်သူတို့တပ်ဆက်မှာဒီမှာလဲဟိုရင်သားဆရာကျွန်တော်သူတို့လာထားတယ်လေတောင်ကုန်းမှာသူတို့အဲ့ဒီနည်းနည်းတော့တမျိုးလို့ဖြစ်နေတော့နော်သူတို့အင်အားထပ်ဖြစ်တဲ့ပုံစံကကျွန်တော်အဲ့ဒီ NCA ဒါမှထိုးခဏီအဲ့ဒီအချိန်တွေမှာသူတို့တပ်တွေကအင်အားတွေထပ်ဖြစ်တာလည်းရှိတယ်လေနော်ဒါပေမဲ့ကျွန်တော်တို့ဟိုလက်မှတ်မထိုးရင်ဝင်ဆိုင်မယ်တော့ပါတော့အဲ့ဒီလိုမျိုးနော်ချင်းချောက်နေတဲ့သဘောတော့တက်ရောက်နေတာပါ
တိုက်ပွဲဖြစ်ပွားရာအနီးကအရက်သားတွေဟာတခြားဒေသတွေကိုထွက်ပြေးတိမ်းရှောင်တာတွေရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့အတည်ပြုချက်တော့မရသေးပါဘူး။ဒီနေ့နေကင်းပိုင်းကတော့ကြောင်မဲမျိုးနယ်အတွင်းမှာလဲတအန်းခေါ်ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့အစိုးရတပ်အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံမိုင်းအိုက်ကျော်ကပြောပါတယ်
။ဒီနေ့ကနေပွဲလောက်မှဒီပန်ဖြဲရဲ့ဆန်ဆန်ကတော့မှဖြစ်တယ်။ကြောင်မဲမျိုးနယ်ကဒီတပ်ပေါ်ရတဲ့မိုင်းဒီပေါ်တော့ပါတယ်တမိုင်းတော့ကျွန်တော်တို့ပြောရတယ်အဲ့ဒီမှာပြရမဗီဒီယိုအခုချိန်ဖြစ်နေတာဆက်တဲ့အချိန်လေးနဲ့မရဘူ
းမိုင်းအိုက်ကျော်ပြောသွားတာကဒီနေ့နေကင်း12နာရီခွဲလောက်မှာတိုက်ပွဲစဖြစ်ပြီး3နာရီလောက်ထိထိခိုက်သတင်းတော့မကြားသိရသေးကြောင်းပြောသွားတာဖြစ်ပါတယ်ဒီအပိုင်းတွေအတွင်းမှာမူဆယ်မြို့နယ်မှာလဲကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့အစိုးရတပ်အကြမ်းမှာတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းကချင်တပ်ဖွဲ့ကစီရေးတာဝန်ခံတဦးကပြောပါတယ်အခုလိုရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒီဒေသမှာစီဝေးလှုပ်ဆောင်ဖို့အတွက်အခက်အခဲတွေရှိလာနိုင်တယ်လို့ရွေးကောက်ပွဲကိုလည်းထိခိုက်လာနိုင်တယ်လို့ရှမ်းတိုင်းရဲသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအထွေထွေတွေ့ရင်မှုဦးဆိုင်ညွန့်ဝင်ကပြောပါတယ်
ဒီနေ့ဒီကနေ့မှာထိကြိုက်တာပေါ့ဒီနေ့ဒီကနေ့မှာထိကြိုက်နိုင်တယ်နောက်ပြီးတော့ဒီလက်ပြင်းနိုင်တဲ့နေရာတွေကိုအနည်းအောင်လည်းဒီစစ်တပ်မှပြောနေမသိတဲ့ထားတဲ့ခြေနေလေးရောက်ချင်ရောက်နေ
ပြီးခဲ့တဲ့လလယ်ပိုင်းကလည်းရှမ်းပြည်နယ်တောင်ပိုင်းဒေသမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့်နိုင်ငံရေးပါတီတွေကိုမြို့နယ်16မြို့နယ်မှာမဲဆွဲစည်းရုံးတာတွေယာယီရက်ဆိုင်ထားဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့မြမတပ်မတော်နဲ့ပြန်လည်ညှိနှိုင်းမှုတွေလှုပ်ဆောင်ပြီးတဲ့နောက်အဲ့ဒီ16မြို့နယ်အတွင်းမှာရွေးကောက်ပွဲစည်းရုံးရေးတွေကိုအောက်တိုဘာလ1ရက်နေ့ကနေစပြီးပြန်လည်ခွင့်ပြုခဲ့ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ် NCA ကိုဩဂုတ်လအတွင်းကအတည်ပြုရေးဆွဲခဲ့ပြီးဒီလ15ရက်နေ့မှာအဖွဲ့၈ဖွဲ့နဲ့စတင်ပြီးလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ SSPP SSA မြောက်ပိုင်း TNLA နဲ့ KIA အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဖွဲ့ကတော့အဖွဲ့အလုံးပါဝင်ရေးမှုကိုအစိုးရကလက်မခံတာကြောင့်လက်မှတ်ရေးထိုးပွဲမှာလက်တလောပါဝင်ဖို့ကိုညှင်းဆဲထားကြပါတယ်။